Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇွန်လ29ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနိုင်နိုင်ပါပါရှင်။ကျွန်မခွာညိုပါအခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့မွတ်စလင်အများစုရှိတဲ့နိုင်ငံ6နိုင်ငံကအမေရိကန်ပြည်ထောင်စုကိုလာမဲ့သူတွေအတွက်လူမှုကြီးကြပ်ရေးစီမံသစ်ကိုအမေရိကန်မှာဒီကနေ့စတင်ကျင်းသုံးတော့မှာဖြစ်ပါတယ်။ British Colony လက်အောက်ကနေတရုတ်နိုင်ငံအုပ်ချုပ်မှုအောက်ပြန်လည်လွှတ်ပြောင်းပေးခဲ့တဲ့နှစ်20ပြည့်ထိမ့်မှတ်ဖြစ်တရုတ်သမ္မတရှီကျင်းဖင်ဟောင်ကောင်ကိုတောအကြခီးစဉ်ဒီကနေ့ပဲစတင်လိုက်ပါတယ်။ဒီလိုထွက်တန်းရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမခင်ဖြူထွေးနဲ့သူကြီးညာပေးသွားမှာပါ
။အခုညနေပိုင်းသတင်းဆောင်မတွေထဲမှာတော့ကြာသပတေးဒီရှမ်းပြည်နယ်မြောက်ပိုင်းကနေမြေမငိမ်းချမ်းလို့နေရွှန့်ခွာထွက်ပြေးကြတဲ့ဒေသခံတွေခိုးလုံရာနေရာမှာဘလို့လိုအပ်ချက်တွေရှိနေပါသလဲ
လိုအပ်တဲ့ချက်တွေလည်းရှိနေသေးတယ်ဗောဥမာဒီကကလေးတွေရဲ့ကျမရေဝမ်းရှင်းဝမ်းကျဲဝမ်းကျော်ရဖြစ်တာတို့ဒီတချို့ချင်းချင်းတောင်
းလာရှုံမြို့မှာထွက်ပြေးလာသူတွေကိုအကူအညီပေးနေတဲ့တအောက်ပလောင်အမျိုးသမီးအဖွဲ့တွဲဖက်တင်ရည်မှုရဲ့ပြပြချက်နဲ့တူနားဆင်ရပါမယ်သတင်းထောက်တွေအတွက်ချင်းချောက်မှုဖြစ်နေတဲ့ဆက်သွယ်ရေးဥပဒေပုံမှန်နဲ့မတရားအသင့်နဲ့ဆက်နွယ်မှုပုံမှန်တွေကိုဖျက်သိမ်းပေးဖို့ဒီပုံမှန်တွေနဲ့ဖန်ဆီးခံရတဲ့သတင်းထောက်တွေကိုလှစ်ပေးဖို့တိုင်းရင်းသတင်းမီဒီယာညီလာခံကနေတောင်းဆိုပါတယ်တခါထိုင်းနိုင်ငံကနိုင်ငံခြားသားအလုပ်သမားတွေဆိုင်ရာဥပဒေတည်ကြောင်းထိုင်းမှာအလုပ်လုပ်နေတဲ့မြန်မာအလုပ်သမား3000ဝန်းကျင်ဟာနေရပ်ပြန်ဖို့လူဝင်မှုကြီးကြပ်ရေးဌာနကိုဆက်သွယ်အကြောင်းကြားလာပါတယ်ဒီလိုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေးတို့ကကြေညာပါမယ်ရှင်
မွတ်စလင်အများစုရှိတဲ့နိုင်ငံ6နိုင်ငံကအမေရိကန်ပြည်ထောင်စုကိုလာရောက်မဲ့သူတွေအနေနဲ့အမေရိကန်မှာမိသားစုဝင်အရင်းချတူဦးရှိဖို့ဒါမှမဟုတ်စီးပွားရေးလုပ်ငန်းတစ်ခုခုရှိဖို့လိုအပ်ကြောင်းသတ်မှတ်ချက်တွေပါဝင်တဲ့လူဝင်မှုကြီးကြပ်ရေးစီမံသစ်ကိုအမေရိကန်ကစတင်ကျင်းသုံးတော့မှာဖြစ်ပါတယ်။အီရန်၊လီဘီးယား၊ဆိုမာလီယား၊ဆူဒန်၊စီးရီးယားနဲ့ယေမန်နိုင်ငံတွေကပြည်ဝင်ဗီဇာလျှောက်ထားသူတွေလိုက်နာရမယ့်စီမံသစ်ကိုတရားဝင်ထုတ်ပြန်မှုမရှိသေးပေမဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်ကို AP နဲ့ Reuters သတင်းဌာနတွေကမနေ့နောက်ပိုင်းမှာကိုးကားဖော်ပြခဲ့ကြတာပါ။သူတတော်ဆက်သူမိသားစုဝင်အရင်းချဖြစ်သတ်မှတ်ထားတဲ့အထက်မှာတော့အမေရိကန်မှာရောက်နေတဲ့မိဘအိမ်တောင်ပဲကလေးအရွယ်ရောက်သူတာသမီတမက်ချွေးမနဲ့ညီကိုမောင်နှမတွေပါဝင်ပါတယ်မိသားစုဝင်အရင်အချာအဖြစ်လက်မခံတဲ့အထက်မှာတော့အဖိုးအဖွားမြေတော်ဦးလေးတူတူမဝမ်ဝဲရောက်ပါခဲမချစ်သူကြီးစာစတဲ့တခြားမိသားစုဝင်တွေပါဝင်ပါတယ်အမေရိကန်မှာရှိတဲ့စီးပွားရေးလုပ်ငန်းဖြစ်သတ်မှတ်ထားတဲ့အထက်မှာတော့တရားဝင်မှတ်တမ်းမှတ်ရာထောက်ထားရှိတဲ့လုပ်ငန်းတွေဖြစ်ဖို့လိုအပ်ပြီးပြည်ဝင်ဗီဇာကန့်သတ်ချက်ကိုရှောင်ရှားဖို့ရည်ရွယ်ချက်နဲ့ဖန်တီးထားတာမျိုးမဖြစ်စေရဘူးလို့လည်းညွှန်ကြားထားပါတယ်စီကံတည်းတွေကိုတော့ဝါရှင်တန်ဒေသဆန္ဒရှင်ည၈နာရီမှာစတင်အသုံးဝင်မှာဖြစ်ကြောင်းလည်း AP သတင်းကဖော်ပြပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်နဲ့ထုတ်ပြန်လိုက်တဲ့လူဝင်မှုကြီးကြပ်ရေးကန့်သတ်မှတ်ရာအခြေခံဥပဒေနဲ့မညီဘူးဆိုပြီးတရားဝင်တချို့ကစောင်းမှာစိုင်းငံနာခံခဲ့ရပေမဲ့တရားရုံးချုပ်ကသမ္မတအမိန့်ဒီစိတ်ပိုင်းကိုဒီသတင်းပတ်ထက်မှာပဲခွင့်ပြုလိုက်ပြီးနောက်ညွှန်ကြားချက်တွေထွက်ပေါ်လာတာလည်းဖြစ်ပါတယ်
အမေရိကန်လေဆိပ်တွေကိုအသုံးပြုတဲ့နိုင်ငံခြားလေကြောင်းလိုင်းတွေအားလုံးလုံခြုံရေးအရလိုက်နာရမယ့်စီးမျဉ်းစည်းကမ်းတွေကိုအမေရိကန်အစိုးရကတွန်းမြစ်သတ်မှတ်လိုက်ပေမဲ့လို့ laptop ကွန်ပျူတာတွေကိုနဲ့အတူတည်ဆောင်ခွင့်ပိတ်ပင်ထားတာကိုတော့တွန်းမြစ်ကန့်သတ်တာမဟုတ်ခဲ့ပါဘူး။ရန်သူတွေဟာဖောက်ခွဲရေးပစ္စည်းတွေကိုခိုးဝှက်တည်ဆောင်နိုင်မဲ့နောက်အထွန်းလူတွေကိုလူသစ်စုဆောင်ပြီးတော့လေရင်ပြန်ပေးဆွဲတာတွေလုပ်နိုင်မဲ့နီးလပ်သစ်တွေရှာဖို့အချိန်ပြည့်လှုပ်ဆောင်နေကြတယ်ဆိုတာအမြင်မမှားဖို့လိုတယ်လို့အမေရိကန်လုံခြုံရေးဌာနဝန်ကြီးဂျွန်ကယ်လီကပုံထုတ်နေမှာပြောဆိုပါရယ်။ခီးသွွားတွေမြင်နိုင်တာရောမမြင်နိုင်တာရောပါပါမယ်လုံချိုရေးနီလက်သစ်တွေကိုလာမဲ့လာအနေငယ်အတွင်းမှာချမှတ်လုပ်ဆောင်သွားမယ်လို့ဝန်ကြီးကယ်လီကပြောပါရယ်ခီးသွွားတဲ့အခါမှာလုံချိုရေးအရအစစ်ဆေးခံရတာတွေတိုးလာနိုင်ပါတယ်အီလက်ထရောနစ်ပစ္စည်းတွေကိုပို့ပြီးတော့အသေးစိတ်စစ်ဆေးတာနောက်လေယာဉ်တွေပေါ်မှာနဲ့လေဆိပ်အဝင်အထွက်ဂိတ်တွေမှာပို့ပြီးတော့စစ်ဆေးတာလေ့ကျင့်သင်တန်းပေးထားတဲ့အနက်ခံခွေးတွေသုံးပြီးတော့ဘုံနဲ့ဓာတ်ရုပစ္စည်းတွေပါနေမလားဆိုတာကိုလိုက်လံစစ်ဆေးတာတွေတိုးပြီးတော့လုပ်ဆောင်လာနိုင်တာဖြစ်ပါတယ်။ laptop ကွန်ပျူတာတွေကိုကိုယ်နဲ့အတူတည်ဆောင်ခွင့်ပိတ်ပင်ထားတာကိုတော့အမိမိလုံခြုံရေးဌာနကချက်ပြီးတော့တွန်းမြစ်ကန့်သတ်တာမလုပ်ပါဘူး။ IS စစ်သွေးကြွတွေကလေယာဉ်ပေါ်မှာဖောက်ခွဲတိုက်ခိုက်ဖို့အတွက်ဘုံလုပ်ဖို့စစ်ဆင်နေတယ်ဆိုတဲ့ထောက်လည်ရေးသတင်းတွေရခဲ့ပြီးတဲ့နောက်အာဖရိကနဲ့အရှေ့လက်ပိုင်းနိုင်ငံတွေကလေဆိပ်တွေကနေထွက်ခွာလာကြတဲ့လေယာဉ်တွေပေါ်မှာ laptop ကွန်ပျူတာတည်ဆောင်ခွင့်ကိုအမေရိကန်ကပိတ်ပင်ထားတာပါ။ဒီပိတ်ပင်မှုကိုဥရောပနိုင်ငံတွေကလာတဲ့လေယာဉ်တွေပါလဲပိတ်ပင်သွားဖို့အမေရိကန်အာဏာပိုင်တွေကစဉ်းစားခဲ့ကြပေမဲ့လို့တချို့လေကြောင်းလိုင်းတွေကဒါကိုကောက်ကွက်ခဲ့ကြပါတယ်ရှင်
။ British Colony လက်အောက်ကနေတရုတ်နိုင်ငံအုပ်ချုပ်မှုအောက်ပြန်လည်လွှတ်ပြောင်းပေးခဲ့တဲ့အနည်း20ပြည့်ထိမ့်မှဖြစ်တရုတ်သမ္မတရှီကျင်းဖြင့်ဟောင်ကောင်ကိုသုံးရကြခီးစဉ်ဒီကနေ့ပဲစတင်လိုက်ပါတယ်။ခီးစဉ်တွင်ဟောင်ကောင်ကျွန်းရဲ့ပထမဆုံးအမျိုးသမီးခေါင်းဆောင်ဖြစ်ကယ်ရီလမ်က ျန်သစ်ဆန်ချင်းဆိုမဲ့ခန်းနာကိုလည်းတရုတ်သမ္မတတက်ရောက်မှာပါ။ဟောင်ကောင်မှာတော့လွန်ကျွေးကိုတင်းကျပ်ထားပြီးတရုတ်သမ္မတရဲ့ခီးစဉ်မှာတမ်းမီမှာပဲဒီမိုကရေစီလိုလားတဲ့ဆန္ဒပြခဲ့သူစုကိုလည်းအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။အရင်တုန်းကလူမျိုးများပါဝင်ဆင်နွှဲလေရှိတဲ့နှစ်ပတ်လည်ချီတဲ့ပွဲပါဝင်နောက်ထပ်ဆန္ဒပြပွဲတွေလည်းကျင်းပနိုင်ပါတယ်။တရုတ်ဆိုရကတော့တနိုင်ငံစနစ်နှမျိုးနဲ့အုပ်ချုပ်နေပြီးဟောင်ကောင်မှာလူမှုလူလတ်ခွင့်နဲ့အုပ်ချုပ်ခွင့်တွေကိုအကန့်အသတ်နဲ့ပေးရထားပေမဲ့မကြသေးရင်တုန်းကစောက်ထုတ်ဝေသူ၅ဦးကိုဖမ်းဆီးခဲ့တာလို့ဖြစ်ဖြစ်တဲ့ကြောင့်အုပ်ချုပ်မှုပုံစံကိုထိခိုက်လာမှာစိုးရိမ်မှုတွေလည်းပေါ်ပေါက်လာနေတာပါ။တနက်ရှိချင်းဖြစ်ကတော့တရုတ်နိုင်ငံအနေနဲ့အနာဂတ်ကိုမျှော်မှန်းလိုကြောင်းနဲ့တနိုင်ငံစနစ်နှမျိုးအုပ်ချုပ်မှုပုံစံကိုတည်ငြိမ်ဖြစ်ဖို့လိုအပ်တဲ့အကြောင်းဒီနေ့ပဲပြောဆိုလိုက်ပါတယ်။ဟောင်ကောင်ကျွန်းမှာလူလတ်စာအုပ်ချုပ်ခွင့်ရရည်တကြွလှရှားသူတွေကလူလာနေကြပေမဲ့တရုတ်နိုင်ငံကတတိယချပုံမှုထိန်းချုပ်လာနေတဲ့အတွက်မျှော်မှန်းထားတယ်လို့ဖြစ်လာဖို့မလွယ်ဘူးလို့လည်းအကဲခတ်တွေကတော့ယူဆနေကြပါတယ်။
အီရတ်နိုင်ငံမိုဆူးမြို့မှာ IS စစ်သွေးကြွတွေဖျက်ဆီးတာခံရတဲ့တမန်ဝင်ဗလီကြီးကိုအီရတ်တပ်ဖွဲ့တွေကပြန်လည်သိမ်းယူထားနိုင်ပြီလို့အီရတ်အစိုးရကဒီကနေ့ပြောပါရယ်။လွန်ခဲ့တဲ့3နှစ်လောက်ကစလို့ဒီဗလီနေရာမှာပဲလွန်ခဲ့တဲ့3နှစ်လောက်တုန်းကတော့ဒီဗလီရဲ့နေရာမှာ IS စစ်သွေးကြွအဖွဲ့ခေါင်းဆောင်ကသူတို့ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရနယ်မြေအဖြစ်ကြေညာခဲ့တာပါ။မိုဆူးမြို့ကို IS တွေလက်ထက်ကနေပြန်လည်သိမ်းယူဖို့အီရတ်တပ်ဖွဲ့တွေက၈လကြာထိုးစစ်ဆင်မှုတွေအချိန်မြင့်လှုပ်ဆောင်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတပ်တန်းအနည်း150ကျော်လာပြီဖြစ်တဲ့ဒီသမိုင်းဝင် Grand El Nouri ဗလီကြီးနဲ့အတူ45မီတာအမြင့်ရှိတဲ့မျောစင်ကြီးကို IS စစ်သွေးကြွတွေကဖောက်ခွဲဖျက်ဆီးပစ်လိုက်တာပါ။အမေရိကန်ဦးဆောင်တဲ့နိုင်ငံတကာညှို့ပေါင်းတပ်ဖွဲ့တွေရဲ့ကြောထောင်းနောက်ခံပေးမှုနောက်လေကြောင်းတိုက်ခိုက်မှုတွေရဲ့အကူနဲ့မြေမြမာထိုးစစ်ဆင်နေကြတဲ့အီရတ်တပ်ဖွဲ့တွေဟာမိုဆူးမြို့အနောက်ချမ်းက OCD အရက်ကိုစစ်သွေးကြွတွေလက်ထက်ကနေပြန်လည်သိမ်းယူဖို့ကြိုးစားနေတာဖြစ်ပါတယ်။အဲ့ဒီရက်ကိုသိမ်းပြီးရင်တော့2014ခုနှစ်နှစ်လေကစလို့ IS တွေသိမ်းယူထားတဲ့မိုဆူးမြို့တစ်ခုလုံးကိုအီရတ်တပ်ဖွဲ့တွေကအပြေအဝပြန်လည်ထိန်းချုပ်နိုင်တော့မှာဖြစ်ပါတယ်။ IS စစ်သွေးကြွအဖွဲ့ကဗလီကိုဖောက်ခွဲဖျက်ဆီးလိုက်တာဟာသူတို့အရေးနိုင်နေပြီဆိုတာကိုတရားဝင်ဝန်ခံလိုက်တာပဲဖြစ်တယ်လို့အီရတ်ဝန်ကြီးချုပ် Haider El Abadi ကပြောပါတယ်။စစ်သွေးကြွတွေဟာတချိန်ကသူတို့တည်ယူခဲ့တဲ့အီရတ်ကတခြားမြို့ကြီးတွေကနေလဲဆွတ်ခွာထွက်ပြေးနေရတာဖြစ်ပါတယ်။စီးရီးယားမှာတော့သူတို့ထိတ်ချုပ်နေမြို့တွေပို့ပြီးတော့ကြံနေသေးတာကြောင့်ရကာမြို့ကိုသူတို့ကိုယ်ပိုင်အုပ်ချုပ်ခွင့်နေမြို့အဖြစ်ပြန်လဲတည်ယူနိုင်ဖို့ IS3 အာရုံထားတိုက်နေကြပါရဲ့ရှင
်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီအမေရိကန်တမန်မာဘိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ Vatican Catholic Christian ကျောင်းတော်ကအစ်မြင့်တာဝန်ရှိသူတို့လိမ်မှုဆိုင်ရာရာဇဝတ်မှုနောက်ကျောင်းနဲ့ Australia ရဲ့တပ်ဖွဲ့ကတရားဆက်ဆိုလိုက်ပါတယ်။ရတဖွဲ့ကတော့ကက်သလစ်ခန်းချုပ်ဆရာတော် George Pappo စွပ်စွဲချက်တွေနဲ့ပတ်သက်လို့တိုင်ကြားချက်တွေအများအပြားလက်ခံရရှိထားကြောင်းသာပြောဆိုခဲ့ပြီးအသေးစိတ်ကိုတော့မပြောပါဘူး။ကက်သလစ်သာသနာပိုင်ပုပ်ယန်းမင်းကြီး Francis ရဲ့ဘာသာရေးဆိုင်ရာအကြံပေးအရာရှိချုပ်ဆရာတော် Pappo ကိုတော့ Australia နိုင်ငံ Melbourne မြို့ကတရားရုံးမှာဒီလ18ရက်နေ့လာရောက်ထွက်ဆိုဖို့စင်ခေါ်ထားပါတယ်။ဗတိကန်မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့ဆွဆွဲချက်တွေနဲ့ပတ်သက်လို့သူ့မှာအပြစ်မရှိကြောင်းနဲ့တိတ်ခါကြအောင်လောက်ကျန်ဖန်တီးမှုတွေအဆက်မပြတ်ကြုံနေရတဲ့အကြောင်းပြောဆိုခဲ့တာပါ။ဗတိကန်ကျောင်းတော်ပြောခွင့်ရပုဂ္ဂိုလ် Greg Buck ကတော့ Australia နိုင်ငံရဲ့တရားရေးစနစ်ကိုလေးစားကြောင်းပြောဆိုခဲ့တယ်လို့ပုံရမ်းမင်းကြီး Francis အနေနဲ့လည်းဆရာတော်ပဲကိုတွားခွင့်ပြုထားတဲ့အကြောင်းပြောဆိုခဲ့ပါတယ်။လိမ်မှုဆိုင်ရာဆွဆွဲချက်နဲ့တရားဆွဆုခံခဲ့ရတဲ့ကက်သလစ်ကျောင်းတော်ကတာဝန်ရှိသူတွေထဲမှာတော့ဆရာတော်ပဲကအစစ်အမြစ်ဆုံးပုဂ္ဂိုလ်တူလည်းဖြစ်ပါတယ်
။ American ပြည်တော်စုမှာအလုပ်ကိုင်ခွင့်လန်းတွေဆုံးရှုံးစေမဲ့သဘောတူညီချက်တစ်ခုလို့ဆိုပြီး American သမ္မတ Donald Trump အရင်ကဝေဖန်ထားတဲ့တောင်ကိုရီးယားနဲ့ American နိုင်ငံသားကလွတ်လပ်စွာကုန်သွယ်ရေးသဘောတူစာချုပ်ကိုတောင်ကိုရီးယားသမ္မတမွန်ဂျေအင်းကကာကွယ်ပြောဆိုလိုက်ပါတယ်။ Washington မြို့တော်ကိုရောက်ရှိနေတဲ့သူ့ရဲ့ခီးစဉ်ပထမနေ့မှာပဲ American ကုန်သွယ်ကြီးများအသင်းမှာလွတ်လပ်စွာကုန်သွယ်ခွင့်ကိုလိုလားတဲ့စီးပွားရေးခေါင်းဆောင်တွေနဲ့လွှတ်တော်အမတ်တွေကိုသမ္မတမွန်ဂျေအင်းပြောသွားတာပါ။ဒီနေ့ကြာသပတေးနဲ့မနေ့ပြန်တောက်ကြနေရမှာတော့သမ္မတ Donald Trump နဲ့မွန်ဂျေအင်းအင်ဖြူတော်မှာတွေ့ဆုံမှာဖြစ်ပါတယ်။တတန်ကားနှစ်ကြာလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ဟာနိုင်ငံငယ်နယ်လုံးအတွက်အကျိုးရှိစေပြီးတော့အထူးသဖြင့်မော်တော်ကားထုတ်လုပ်တဲ့လုပ်ငန်းမှာဖြစ်တယ်လို့သမ္မတမွန်ဂျေအင်းကပြောပါရယ်။ကိုရီးယားကဒီဟွန်တင်းနဲ့ခီယာမော်တော်ကားတွေရဲ့တစ်ဝက်လောက်ကိုအမေရိကန်ပြည်ထောင်စုမှထုတ်လုပ်နေတာပါ။တောင်ကိုရီးယားကားထုတ်လုပ်တဲ့သူတွေဟာအမေရိကန်ပြည်ထောင်စုမှရင်းနှီးမြှုပ်နှံပြီးတော့ဒီကစက်ရုံတွေမှာအလုပ်ကိုင်ခွင့်လန်းတွေဖန်တီးပေးနေတာဖြစ်တယ်လို့အလားတူအမေရိကန်ကုမ္ပဏီကြီးတွေကလည်းတောင်ကိုရီးယားကစက်မှုလုပ်ငန်းဆိုင်ရာစက်တဲ့တီထွင်မှုတွေသုတေသနနဲ့ဖွံ့ဖြိုးလုပ်ငန်းတွေမှာအလုပ်ကိုင်ခွင့်လန်းတွေကိုပြန်လည်ဖန်တီးပေးနေတာဖြစ်တယ်လို့သမ္မတမွန်ဂျေအင်းကပြောဆိုသွားတာဖြစ်ပါတယ်။တောင်ကိုရီးယားမှာရှိတဲ့အမေရိကန်ကုန်သွယ်ကြီးများအသင်းရဲ့အစီအကစားအရကတော့ပြီးခဲ့တဲ့3နှစ်အတွင်းအမေရိကန်ပြည်ထောင်စုမှာတောင်ကိုရီးယားရဲ့ဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုပမာဏဟာ3ဆတက်သွားခဲ့ပြီးဒေါ်လာ 40.1 ဘီလီယံရှိတဲ့အကြောင်းနဲ့ပြီးခဲ့တဲ့နှစ်အတွင်းအမေရိကန်မှာရှိတဲ့ကိုရီးယားကုမ္ပဏီတွေမှာအလုပ်သမားဦးရေ 4,500 ရှိခဲ့ပြီးတော့တဟအမေရိကန်စီးပွားရေးအတွက်ဝင်ငွေဒေါ်လာ138ဘီလီယံရှာပေးခဲ့တာဖြစ်တယ်လို့ဆိုပါရရှင်။
ရွေးနိုင်ငံကမိုးဆူးမျိုးနဲ့ဆီးရဲနိုင်ငံကရကာမျိုးတွေမှာ IS Islam အစိုးရအဖွဲ့ကထိန်းချုပ်နိုင်စွမ်းဆုံးရှုံးလာနေပေမဲ့စစ်သွေးကြွအဖွဲ့ရဲ့အန်ဒီအပေါ်ဥရောပလူညိုရေးတာဝန်ရှိသူတွေပုံမှုဆိုးရင်လာနေပါတယ်။ Islam ချမ်းဖက်ဝါရီအဖွဲ့အနေနဲ့အနောက်နိုင်ငံတွေပေါ်တိုက်ရိုက်တက်ခတ်နိုင်အောင်ဂရုတစိုက်နဲ့ပြန်လည်ကြိုးပမ်းလာနေတဲ့အကြောင်းလူညိုရေးရာရှိတွေသတိပေးနေတာပါ။မြန်မာနိုင်ငံက IS စစ်သွေးကြွတွေကစစ်မြေပြင်မှာအရင်နေလာခဲ့ပေမဲ့ပုံစံသစ်နဲ့စွန့်ရင်မြန်မာလာနေတဲ့အကြောင်းမြန်မာနိုင်ငံကဝါရှင်တန်ခီးစင်တွင်ဥရောပရဲတပ်ဖွဲ့ Europol ရဲ့ဥရောပဆိုင်ရာချမ်းဖက်မှုတံပြန်ထပ်ပြည့်ရေးဌာနအကြီးအကဲကပြောဆိုသွားပါတယ်။အဲဆိုရင်အပွင့်အနေနဲ့ဘဲချင်းမှာဘလို့ပြစ်မှတ်မျိုးကိုမဆိုတက်ခိုက်နိုင်စွမ်းရှိတဲ့တွေ့ရကြောင်းလည်းပြောဆိုခဲ့တာပါ
။ယူကရိန်းနိုင်ငံမှာအင်္ဂါနေ့တုန်းကအစိုးရဝန်ကြီးရုံးတွေလျှက်စစ်တအားပေးစက်ရုံးတွေဘန်တွေနဲ့နိုင်ငံတကာလေးစိတ်တွေပါမကြံနေရာအများပြားကကွန်ပျူတာတွေအင်တာနက်ဆိုင်ဘာတက်ခိုက်ခံရတာမှာဒီဖြစ်ကိုရုရှားကနောက်ွယ်ကနေလှုံ့ဆော်ခဲ့တာလို့ယူကရိန်းမျိုးသားလုံခြုံရေးနဲ့ကာကွယ်ရေးကောင်စီအထွေထွေမှုအိုလက်ဆန်ဒါတာချီနော့ဖ်ကပုံထုနေ့မှာပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့လတုန်းကဒီဗြိတိန်နိုင်ငံကစစ်ရုံတွေကိုပြစ်မှတ်ထားပြီးတော့ ransomware လို့ခေါ်တဲ့ကွန်ပျူတာစနစ်ကိုသုံးပြီးပြန်ပေးငွေတောင်းတဲ့ cyber တိုက်ခိုက်မှုမျိုးနဲ့အလားတူပြီးခဲ့တဲ့အင်္ဂါနေ့ကပဲဒီကမ္ဘာတဝန်းကကုမ္ပဏီအများအပြား cyber internet ကနေတိုက်ခိုက်ခံရတာဖြစ်ပြီးတော့ဒီဖြစ်ရဲ့အပြီးမှာပဲ Mr. Tachinov ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ Ukraine ဝန်ကြီးချုပ် Volodymyr Grossman ကလည်းအခုဖြစ်ခဲ့တဲ့ cyber တိုက်ခိုက်မှုဟာဖတ်ရလို့ခေါ်တဲ့ကွန်ပျူတာ virus ကိုသုံးပြီးတော့ကွန်ပျူတာသုံးဆွဲသူတွေကိုဒီကွန်ပျူတာတွေက data အချက်အလက်တွေမပြည့်စည်ခြင်းရင်ဝေပေးရမယ်လို့ဆိုပြီးတော့ချိတ်ချောက်ငွေညစ်တဲ့အရင်ကမကြုံခဲ့ရဘူးတဲ့စိုးရတဲ့တိုက်ခိုက်မှုဖြစ်တယ်လို့ပြောပါရယ်။ကျွမ်းကျင်သူတို့ကတော့တကယ်တမ်းတိုက်ခိုက်သူတွေရဲ့ရွေချက်ဟာငွေညစ်ဖို့ထက်ကွန်ပျူတာတွေကအချက်အလက်တွေကိုဖြည့်ဆည်းပစ်ဖို့အဓိကဖြစ်တယ်လို့ပြောဆိုကြပါရယ်ရှင
်။ကြတာရင်းနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မက်ခင်ဖြူထွေးတို့ကြီးညာပေးသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေသတင်းဆောင်ပါတွေစက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။မြန်မာတပ်မတော်နဲ့တအောင်းပလောင်တပ်ဖွဲ့ TNL ကြားဖြစ်တဲ့စစ်ရေးတင်မာမှုကြောင့်ရှမ်းပြည်နယ်မြောက်ပိုင်းကရာနဲ့ချီတဲ့ကြေးရွာသားတွေဟာအနီးဝန်းကျင်ရွာတွေလာရှုံနမတူကြောက်မဲမြို့တွေဘက်စီထွက်ပြေးတိမ်ရှောင်နေကြပါတယ်။သူတို့အနေနဲ့နေရရင်ပြန်ဖို့မရေရာသေးသလိုလက်ရှိဒုက္ခသည်စခန်းမှာအခြေခံလိုအပ်ချက်တွေရှိနေစေလို့အကူအညီပေးနေသူတွေကပြောပါတယ်။လာရှုံရောက်စစ်ဘေးရှောင်တွေအတွက်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရချထားရေးဝန်ကြီးဌာနအနေနဲ့အကူအညီပေးသွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီအခြေအနေကိုထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွင်းအိမ်သတင်းပေးပို့ထားပါတယ်ရှင်။
ရှမ်းပြည်နယ်မြောက်ပိုင်းနန့်ဆန်မြို့နယ်နိုင်လင်းကျွေးရွာအုပ်စုကမန်လန်းကျွေးရွာသား300ခန့်ဟာလာရှုမြို့ပေါ်ကိုသိမ်းရှောင်ရောက်ရှိနေတယ်လို့ဒုက္ခသည်အများစုကပြန့်ကျဲနေတယ်လို့လာရှုမြို့တအံပလောင်မြို့သူမြို့ဖွဲ့ကသွဲဖက်သွေးမှုတဲ့မှတ်လွေးပိုကျင်းကီက VOA ကိုခုလိုပြောပါတယ
်။ခုလာရှုမှာရေရောက်တဲ့ဆင်းရဲရဆို300ဝန်းကျင်ရှိပြီးအခုက300ဝန်းကျင်ကပဲတောင်းမှရှိလဲဆိုပြီးအာမင်္ဂနန်းဆန်တောင်းမှရှိတယ်သာသနာ1500ပုံကြီးတောင်းမှရှိတယ်ခင်းနင်းပုံကြီးတောင်းမှတူလောလောဆယ်သူတို့ကအမှပေးနေတယ်လို့တချို့ရာတွေကနန်းဆန်မြို့ထဲမြို့မဂိုင်းကောင်းမှာဖတ်တဲ့လူတွေလည်းရှိပါတယ်အဲ့ဒါကဒါမဲ့တန်တဲ့နေရာတွေလည်းရှိနေသေးတယ်အဲ့မလန်းကမှာလူဦးရေရပထဝန်းကျင်ရှိတဲ့ဟာကုလားရှုံးမှာရောက်တာ300ကျော်နမ်ဆန်မှာရောက်တာက30ကနေ50ကတန်တဲ့လူတွေကဘယ်နာပြေးလဲဆိုတာအဲ့ဒါလည်းဆက်လက်ပြီးတော့ follow up လုပ်နေတယ်အခုဒီမနေ့ကတော့မန်ဆန်မှာသွားကြည့်ဖို့အယောက်80ဝန်းကျင်ရှိတယ်လို့အခုကသွားကြည့်နေ
စစ်ဘေးရှောင်ဒုက္ခသည်တွေဟာဇွန်လ28ရက်နေ့ညကစပြီးတင်းရှောင်လာခဲ့ကြတာဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လ22ရက်နေ့နဲ့23ရက်နေ့တုန်းကနန့်ဆန်မြို့နယ်တွင်တပ်မတော်နဲ့ TNL ဖွဲ့တို့ကြားတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့ပြီးမန်လန်းရွာသား300ခန့်ကိုတပ်မတော်ကနေရွာဖုံးကြီးကျောင်းမှထိန်းသိမ်းထားပြီးတော့ TNL နဲ့ဆက်ဆက်မှုရှိမရှိအခြေအနေကိုစစ်ဆေးမေးမြန်းပြီးနောက်ပိုင်းရက်ရွာကနေတင်းရှောင်လာခဲ့ကြတာပါ။မန်လန်းရွာသားတွေဟာလာရှုမြို့တွင်တမကနန့်ဆန်ကြောင်းမဲနမ်မရူနယ်ဘက်တွင်မှတင်းရှောင်နေကြရပါတယ်။နမ်မရူမြို့နယ်မန်ဆန်ရွာထဲမှာလည်းစစ်ဘေးရှောင်တွေရောက်ရှိနေတယ်လို့နမ်မရူမြို့နယ်မန်ဆန်ရွာသားစိုင်းလိန်ခန်းကပြောပါတယ
်။အခုကတိအိမ်ပါပဲသူကနိုင်တစ်ထောက်လေးနားပြီးမှပြီးဆက်သွားတယ်သူတို့အချိန်မီလေးဆောင်ကြည့်ပဲတိအိမ်နေပါပဲခိုးဆက်ပြီးမှကျဲနေတဲ့သဘောရှိတယ်ခင်ဗျ။
လက်ရှိစစ်ဘေးရှောင်တွေဟာလာရှုမြို့ဘက်ကဖုန်ကြီးကျောင်း၃ကျောင်းမှာခိုးလုံနေကြပြီးအခြေခံစားတောက်နေထိုင်ရေးလိုအပ်ချက်တွေရှိနေစေလို့မလွေးပူချင်းကြီးကပြောပါတယ
်လွတ်တဲ့ခလက်တွေလည်းရှိနေသေးတယ်ပေါ့ဥမာဒီကကလေးတွေရဲ့ဈာမရေဝမ်းချေဝမ်းကျဝမ်းချောတွေဖြစ်တာတို့ဒီတချို့ချင်းချင်းထောင်တွေလာလူတဲ့ဖွဲ့တွေရှိတယ်မလုံးလောက်သေးတာပေါ့နော်ပြီးရင်ဆွဲပြလာတဲ့ခါကျတော့ကလေးဝစ်စားတွေလည်းမပါလာတဲ့လူတွေရှိတယ်ဒီတပတ်အတွင်းပေါ့စာတို့ဘာလို့လာလူတဲ့ဖွဲ့တွေရှိပါလဲလို့ဒီတပတ်အတွင်းတော့လုံလောက်တာပေါ့နော
်ဖွဲ့ပြသိမ်းချောင်းနေရတဲ့သူတွေထဲမှာကျောင်းနေရွယ်ကလေးတွေလည်းပါဝင်နေပါတယ်ဒီကျောင်းသားတွေပညာဆက်လက်သင်ယူရေးနဲ့ပတ်သက်ပြီးမှလွေးပူချင်းကြီးကအခုလိုပြောပါတယ်
ဒါပေမဲ့လောလောဆယ်ဘယ်လိုလုပ်ရမလဲတော့မသိသေးဘူးပေါ့နော်သူတေတာကိုလည်းပြန်သွားဖို့ချိန်နေကြတော့မရှိသေးဘူးပေါ့နော်ချိန်နေကမငြိမ်သေးတဲ့အပိုင်းတွေရှိတယ်လောလောဆယ်ကောင်းနေတဲ့ကလေးတွေကို ဆူရမှာကျမတို့ကအခုလောလောဆယ်တောင်းနေရခွဲထားတော့စီကြမရပါမယ်လေကျမတို့ကဒီတာဝန်ယူထားတဲ့ဒီတောင်းပေါ်နဲ့ထောင်းရရမှာတော့တောင်းပေမဲ့ကလေးကအယောက်23တောင်းဦးတော့ရှိရပါတော့စခန်း3ခုကကျောင်းနေရွယ်ကလေးစည်းနေကိုလိုက်လာစုစမ်းနေစေဖြစ်ပြီးကလေးတွေရဲ့ပညာရေးအတွက်လက်တလုံးမဆောင်ရွက်နိုင်သေးဘူးလို့သူကဆိုပါတယ်
ဒီစစ်ဘေးရှောင်တွေအတွက်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနအနေနဲ့နေတိုင်းစားသောက်ရေးဝဝမှာကူညီဆောင်ရွက်သွားမယ်လို့အမြဲတမ်းတွင်းဝန်ဦးစိုးအောင်ကအခုလိုပြောပါတယ်။ညသွားပြီလာရှုရောက်လာတယ်ဆိုကျွန်တော်ဒီမှာတော့လောလောဆယ်တော့တည်င်းတော့နေရာသေးဘူးလေကျွန်တော်ကခရီးသွားနေတော့အခုမှဒီအစည်းအဝေးတစ်ခုကလည်းပြန်လာတာဆိုတော့လေ တရရကဖြစ်သွားတဲ့ကိစ္စတွေကြောင့်ဒီလာရှုရောက်လာတယ်ဆိုလို့ရှိရင်လည်းဘယ်လိုပဲရောက်ရောက်ပါကျွန်တော်တို့ဒီကတော့အဲ့ဒီမှာကျွန်တော်တို့ခရိုင်ယုံနေရှိတယ်လေကျွန်တော်တို့အမြဲတမ်းပဲနေရေးစားရေးအကုန်လုံးတွားရေးလာရေးတွေကထောက်ပံ့နေကြဖြစ်တဲ့အတွက်ကျွန်တော်တို့ဒီမှာ budget လည်းရှိတဲ့အတွက်စင်ပြပါတယ်ကျွန်တော်တို့စောင့်ရှောက်မှုတွေနောက်တစ်ခါကျွန်တော်တို့ဒီကျွေးမွေးမှုတွေဒါတွေအားလုံးဆက်ပြီးတော့ဆောင်ရွက်ပေးမှာဖြစ်ပါတယ်။
နောက်ဆံမြို့နယ်တွင်တပ်မတော်နှင့်တီအန်အယ်လီဖွဲ့တို့ကြားစီရေးသိမ်းမှန်နေဆဲအခြေအနေကြောင့်လက်ဖက်ချန်လုပ်ငန်းတွေထိခိုက်မှုရှိနေတယ်လို့ဒေသခံရွာသားတို့ကဆိုပါတယ်။တော့အဒီမှာလည်းပါပါနော်။လက်ဖက်တမျိုးနယ်လောက်ကနေရပါလို့အဲဒီနောက်ပိုင်းလက်ထက်ခွန်ရရှေ့ရလောက်ကုလုံမရနေကောင်းတော့ရင့်ပါလေလက်ဖက်တွေ။တရက်ပိုင်းတွင်းမှာနန်းဆံမြို့နယ်ထဲမှာတိုက်ပွဲရပ်တန့်နေပေမဲ့လုံခြု
ပြည်ပွားရမှာအရသားတွေပေါ်မှာပြည်မထားတိုက်ခိုက်မှုတွေရှိနေတယ်လို့လူခုရေးချိုးပွားမှုတွေကျွလွန်မှုတွေရှိနေတယ်လို့တန်းလူသူအခြေပြုဖွဲ့တွေကနေဒေါ်လာ29ရက်နေ့မှာကြေညာချက်ထုတ်ပြန်ထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြန်မာသမ္မတနဲ့တီအန်အယ်လေးတို့ကြားစီရေးတင်းမာနေမှုတီအန်အယ်လေးနဲ့တောင်ပိုင်းရှမ်းပြည်သမ္မတအာစီအက်ဆက်အက်ဆက်စီတို့ကြားစီရေးပြည်ပခါတွေကြောင့်
တိရခန့်ရွာသားနှောင်းကျော်စစ်ပြီးဒုက္ခတဲ့ဖြစ်နေရကနေတင်းဆောင်နေကြရပါတယ်ခင်ဗျာ။နိုင်ငံအိမ်စုံစမ်းတင်ပြခဲ့တာပါရှင်။အခုသတင်းတောက်တွေကိုဖန်ဆီးမဲ့ဥပဒေပုံမှန်တွေကိုဖြတ်သိမ်းရေးတောင်းဆိုနေကြတဲ့ဘက်ကိုအလှည့်ပေးပါမယ်။သတင်းတောက်တွေအတွက်ချိန်ချမှုဖြစ်နေတဲ့ဆက်သွယ်ရေးဥပဒေပုံမှန်နဲ့မတရားအသင်းနဲ့ဆက်သွယ်မှုပုံမှန်တွေကိုဖြတ်သိမ်းပေးဖို့ဒီပုံမ လက်နက်ကင်ဖွဲ့စည်းတွေရဲ့ချိန်ချောက်မှုတွေကိုလည်းရင်ဆိုင်နေရတာကြောင့်သတင်းတောက်တွေလုံခြုံရေးနဲ့လွတ်လပ်စွာသတင်းရယူခွင့်တွေအတွက်အာမခံချက်ရှိအောင်ဆောင်ရွက်ပေးဖို့ကိုလည်းတောင်းဆိုခဲ့ကြတဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့မတ်သိန်ကီထိုက်ကပြောပြပါမယ်ရှင်
။တိုင်းရင်းသားလက်နက်ကင်တပ်တွေထိန်းချုပ်ရာဒေတာတွင်သတင်းရယူမှုနဲ့သတင်းထောက်သုံးဦးကိုတပ်မတော်ကဖမ်းဆီးထားတာကနေပြန်လွှတ်ပေးဖို့သတင်းရယူခွင့်ရေးသားပြောဆိုခွင့်ကိုအတားအဆီးဖြစ်စေတဲ့ဥပဒေတွေကိုရုပ်သိမ်းဖို့တိုင်းရင်းမီဒီယာညီလာခံကတောင်းဆိုပါတယ်။ကရင်သတင်းဌာန KIC ရဲ့ Editor ချုပ်နန်းဖော်ခေကအခုလိုပြောပါတယ်
။သတင်းတော်သုံးဦးဖမ်းဆီးရတဲ့တရားစီရင်ရေးလည်းဒါဟိုရောင်းဝယ်ပြင်းနေဆက်တွေ့နေစတာပုံမှန်ပေါ်တကယ်ရရှိသတင်းတော်ရရှိရဲ့ဒီမှာအခုလို့ကိုလောက်တာပေါ့။ဒီရတဲ့ဆက်တွေ့နေပုံမှန်အဲ့လိုဥပဒေကြီးကကျောင်းမီဒီယာမှာတော်တော်ရန်စင်ကြောင်းမှုရဟန္တာရဖြစ်နေတာပေါ့နော်အဲ့ဒီကျောင်းကအဲ့ဒီဥပဒေကြီးကိုတင်ပြမှုကြောင့်ဆိုတော့ညီလာခံနဲ့တောင်းဆိုရဖြစ်ပါရဲ့ရှင်
။ကျန်းပြည်နယ်လွိုင်းကော်မှာ၃ရက်ကြာပြုလုပ်တဲ့ပြင်စမအကြိမ်တိုင်းရင်းမီဒီယာညီလာခံကတော့ပြည်နယ်ခုနှစ်ခုကတိုင်းရင်းသားမီဒီယာအဖွဲ့အစည်းတွေပင်မမီဒီယာအဖွဲ့အစည်းတွေအစိုးရနဲ့နိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလှယ်180လောက်တက်ရောက်ခဲ့ကြပါတယ်။ပြည်နယ်တွင်မှာအခြေစိုက်တဲ့တိုင်းရင်သတင်းဌာနတွေရဲ့သတင်းထောက်တွေအနေနဲ့အပြစ်မရရသေးတဲ့လက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဆက်သွယ်သတင်းရယူတာမှာအစိုးရရဲ့မတရားသင်းတဲ့ဆက်သွယ်မှုပုံမှန်ကိုကြောက်နေရတယ်လို့လက်နက်ကိုင်အဖွဲ့အစည်းအားလုံးနဲ့ဆိုင်တဲ့သတင်းတွေကိုရေးသားတဲ့အခါမှာလဲချင်းချောက်မှုတွေကြုံရပြန်တယ်လို့နိုင်ငံတကာမြန်မာသတင်း BNI အဖွဲ့ဝင်ကရင်သတင်းဌာန KIC ရဲ့ Editor ချုပ်နန်းဖော်ဂေကပြောပါတယ
်ဒီခါရက်စည်းစည်းသာအဒီကားဒီမှာလဲအခြားဒီပကားဆန်တဲ့အခြေအနေဘောနမီနိုင်တဲ့ဟိုလူခွင့်ချဖို့မှုတည်နေသူရေးစီတော့နေပတ်သက်တဲ့ဇာတ်ရင်းကြောင့်ရှင်တခါကြရလူတူနဲ့ဆက်ဆက်ပြီးတော့အဲ့လိုသူဆိုင်နေမှုရှိတယ်အဲ့လိုဇာတ်ရင်းရေးသားဖို့အခါမှာလဲခက်ခဲစဉ်းစားမှုရှိတယ်လို့မင်းစီဝါနဲ့ပတ်သက်ပြီးတော့မင်းစီဝါကိစ္စတွေပေါ့နော်အဲ့ဒီ okay အင်းနေမှုဒီလိုဆိုရှင်မင်းစီဝါနဲ့ပတ်သက်တာကအများကြီးပြန်ပြန်ဖြစ်ပြနေတယ်ဆိုတော့အဲ့ဒီဇာတ်ရင်းရယူတဲ့အခါမှာသူရှင်လဲအော်ပတ်သက်ဆက်နွယ်ဒီရဲ့ပြန်ပြီးတော့အဆုံးပြန်မှုတွေပါတယ်ကျမတို့ဒီဟိုအဖက်လက်နှခံမြရာမျိုးရှိတဲ့ခါကျတော့ဆိုင်းကားဓာတ်တွေမှာသူရှင်တချို့ပတင်ထောက်တွေက တူရနေရဲ့ဒီနေရာလည်းမချမ်းမှာဆိုလို့ရှိရင်သူ့အတွက်ကအရင်အတက်အနေနဲ့အားရင်းလေးရောသင်ကုန်မှုတကယ်ရှိပါလိမ့်ချင်
တိုင်းရင်ဒေသသတင်းထောက်တွေအနေနဲ့လက်နက်ကင်အဖွဲ့အစည်းတွေရဲ့ချင်းချောက်မှုတွေနောက်ဘယ်သူဘယ်ဝါမှမသိရသူတွေရဲ့ချောက်မြောင်တိုက်ခိုက်မှုတွေနဲ့ကြုံတွေ့နေရပြီးလုံခြုံရေးအာမခံချက်ကင်းမဲ့နေတယ်လို့လဲတိုင်းရင်သတင်းဌာနတွေကပြောပါတယ်။နိုင်ငံတကာမြန်မာသတင်းဘီအန်အိုင်ရဲ့ဖွံ့ဖြိုးရေးဆိုင်ရာဒါရိုက်တာနောက်ရှမ်းတန်တော်စင်သတင်းဌာနရဲ့အယ်ဒီတာချုပ်ဆိုင်းမင်းကလည်းအတွေ့အကြုံတချို့ကိုအခုလိုပြောပြပါတယ်။
လက်တွေ့မှာတာမျိုးကြုံတွေ့ရတာတွေကတော့ရှိတယ်။ပြီးခဲ့တဲ့လွန်ခဲ့တဲ့လလောက်တော့မှပေါ့ကျွန်တော်တင်းထောက်ကွာနဲ့ပြစ်ခံရတယ်။မျက်မှန်ကွဲသွားတယ်ပေါ့နော်။အဲဒီမျိုးတွေတောင်ကြီးမြုပ်ပေါ်မှာရှိတယ်။အဲ့ဒါတွေကကျွန်တော်တို့တင်းထောက်ကလုံခြုံမှုကဘယ်သူယူသေးမှာလဲ။တင်းထောက်မှုလို့ပြစ်ခံရတာလား။အဲ့ဒီဟာကဘယ်သူပြစ်တာလဲ။ဆရာတွေကျွန်တော်တို့ကမသိနိုင်ဘူး။အဲ့လိုမျိုးတွေကြုံရတယ်။နောက်ပြီးတော့မှဒီဒီမှမီဒီယာကနေပြီးတော့မှရှေ့ဆန်ဒီမြောက်ပိုင်းမှာဖန်ခံရတဲ့ကိစ္စဤတူပဲကျွန်တော်တို့တိုင်းရင်းသားဒေသမှာနေထိုင်တဲ့ဒတင်းထောက်တွေလည်းဥပမာနမ်ခမ်းဖက်ကဒတင်းထောက်ကျွန်တော်ဒတင်းထောက်ပြောက်ဆိုရင်ဒီပြည်သူစစ်အကြောင်းတွေရေးတယ်ဒီတစ်မောင်ခိုအကြောင်းတွေရေးတော့ဆာနဲ့ချင်းချောက်ခံရတယ်အဲမြင့်ချေရပြက်ချင်းလားချေရဖြောက်ချင်းလားစသည်ဖြင့်အဲ့လိုမျိုးလုပ်တော့ဆိုရင်စိတ်တွေရှိပြီးတော့မှကျွန်တော်တင်းဌာနကနေထွက်ရတဲ့အစ်စ်နေလည်းရှိတယ်
တိုင်းရင်သားဒေသတွေကသတင်းတွေကိုအထူးပြုရေးသားဖော်ပြနေကြတဲ့တိုင်းရင်သတင်းမီဒီယာတွေအနေနဲ့အရေးအသွေးနည်းပညာစတဲ့အခက်အခဲမျိုးစုံနဲ့ရေရှည်ရက်တည်အခက်အခဲရှိတာကြောင့်နိုင်ငံတကာအလှူရှင်တွေအဖွဲ့အစည်းတွေပင်မမီဒီယာအဖွဲ့အစည်းတွေကဝိုင်းဝန်းကူညီကြဖို့ကိုလည်းတိုင်းရင်မီဒီယာညီလာခံကတိုက်တွန်းပါတယ်။လာမယ့်နှစ်တိုင်းရင်မီဒီယာညီလာခံကိုတော့ကရင်ပြည်နယ်မှာကျင်းပမှာဖြစ်ပါတယ်ရှင်။
မြမတမတော်ကအကျန်းဖက်တောင်းချမ်းသူလို့ခေါ်ဆိုတဲ့ဒိုင်းအန်သားလူမျိုးစုလက်နက်ကင်အဖွဲ့တဖွဲ့ရဲ့နေရာမှာသတင်းသွားယူတဲ့အလုပ်ကိုလုပ်ခဲ့ကြတဲ့သတင်းသမားတွေကိုတမတော်ကဖမ်းဆီးပြီးမတရားအသင်းနဲ့ဆက်သွယ်မှုနဲ့အမှုဖွင့်ထားတာဟာကြိုးကြောင်းစီလျော်ရဲလို့ VOE သောဒရှင်တွေကယူဆပါသလားသတင်းသမားတွေကိုပုံမှန်18တက်တပ်ပြီးဖမ်းဆီးအမှုဖွင့်ထားတဲ့ပေါ်ကျွန်တော်တို့သောဒရှင်တွေရဲ့သဘောထားအမြင်တွေကိုအခုလာမယ့်စနေညဒိုင်းရိုက်လမ်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာတရားပါဝင်ဆွေးနွေးကျင်တယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုဆွေးနွေးကျင်တာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOE ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
စနေညတရားလေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပြစေရှင်။အခုမြန်မာရွှေပြောင်းအလုပ်သမားတွေဘက်ကိုအလှည့်ပေးပါမယ်။ထိုင်းနိုင်ငံမှာနိုင်ငံခြားသားအလုပ်သမားဆိုင်ရာဥပဒေသေးထွက်လာပြီးတဲ့နောက်အဖမ်းဆီးတွေဇက်တိုက်ရှိလာနေတဲ့အတွက်အခုဇွန်လ29ရက်နေ့အထိသက်ဆိုင်ရာလူဝင်မှုကြီးကြပ်ရေးရုံးတွေမှာနေရပ်ပြန်လို့ကြောင့်အကြောင်းကြားလာကြတဲ့မြန်မာနိုင်ငံသားအလုပ်သမားတွေ3000ဝန်းကျင်ရှိလာပါတယ်။ဒါဟာတရားဝင်အသိပေးပြီးပြန်ချသူတွေဖြစ်ပြီးတော့အဖမ်းဆီးခံရတာနဲ့တောတောင်တွေထဲမှာတင်းရှောင်နေကြသူတွေလည်းရှိနေပါတယ်။မြန်မာတန်ရုံးဘက်ကတော့ထိုင်းအစိုးရနဲ့ညှိနှိုင်းဆွေးနွေးဖို့ရှိကြောင်းပြောပေမဲ့တိမ့်နဲ့ချီပြီးရှိနေတဲ့ထိုင်းနိုင်ငံကမြန်မာရွှေ့ပြောင်းအလုပ်သမားတွေနေရပ်ပြန်ဖို့တိတ်မလွယ်သေးတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမှာနိုင်ငံခြားသားအလုပ်သမားတွေအလုပ်ရှင်တွေအတွက်ပုံမတင်းကျပ်တဲ့ဥပဒေသေထွက်လာပြီးတဲ့နောက်မှာတော့အဖမ်းအစီးတွေဇက်တိုက်လုလာတာပါ။မြန်မာတန်ရုံးဘက်ကလည်းအထောက်အထားမရှိသူတွေနေရပ်ပြန်ကြပါလို့အသိပေးခဲ့ပြီးတဲ့နောက်မှာတော့နေရပ်မှာပြန်လည်တင်းဆောင်နေထိုင်နိုင်တဲ့ငွေကြေးအနည်းငယ်ရှိသူအလုပ်သမားတချို့ကတော့နေရပ်ပြန်ဖို့အတွက်လဝကရုံမှာသတင်းပေးပို့ပြီးဆိုင်ရွက်စာတမ်းတွေထုတ်ယူပြီးနေရပ်ပြန်ကြတာဖြစ်ပါတယ်။ဇွန်လ29ရက်နေ့မှာတော့နေရပ်ပြန်ဖို့လုပ်ကြသူလူဦးရေ3000လောက်ရှိတယ်ဆိုပြီးအမျိုးသမားရေးဆောင်ရွက်နေတဲ့ AAC မဟာမိတ်အဖွဲ့ကကိုရဲမင်းကပြောပါတယ်
။လုံနေရမတူဥပမေမတူတဲ့လူကပိုများတယ်လို့ဖြစ်နေတယ်။ထောက်ထားမှန်ကန်ပြည့်စုံတဲ့လူထက်စားရင်အဲ့လိုလူကပိုများတယ်။ပြန်တယ်ဆိုတာကိုယ့်အကူပြန်ရင်လည်းဝပမေမစုံတော့ပြန်ကိုအခက်နေတယ်။အဲ့တော့ဒီတောမောင်းရုံဆိုထိုင်းလောက်ကရုံမှာရင်ကလေးကရှိတယ်။ပတ်စံ1500တို့1800တို့3000တို့အစားစားကိုယ်ကနဲ့ချိန်ပြီးတော့ပေးပြန်နေဆိုရင်လမ်းမှာလည်းခံခံရတော့အခုဒီနေ့စီးရင်ကတော့1300ခု3000လိပပြန်နေမှာဆက်နေပိုက်စိတ်တိုင်းရှာဖွေဖမ်းဆီးနေရတယ်ဒီနေ့ကဖမ်းနေတော့ငါတို့လည်းမိမှာပဲမိမဲ့တူတူတော့တို့အရင်ဆုံးပြန်ပြီးတော့ဘာကြီးခဏပြန်ရှောင်နေလိုက်တာကောင်းတယ်ဆိုတဲ့သဘောနဲ့လူတွေကစိတ်သက်သာပြီးတော့လုပ်ငန်းကိုနေဆုံးလုပ်ပြီးတော့ပြန်ရတာ
တကယ်တော့ထိုင်းနိုင်ငံမှာအခုအဖမ်းအစည်းတွေကြောင့်နေရက်ကိုတင်းချီတောင်းချီပြန်ဖို့ဆိုတာကတော့ဖြစ်နိုင်ဖို့မလွယ်ကူပါဘူးထိုင်းနိုင်ငံထဲမှာတရားမဝင်အလုပ်သမားကတန်းတဲ့ချီပြီးရှိနေတာပါနေရက်ပြန်ဖို့လည်းမလွယ်ကူကြပါဘူးနေရက်မှာအင်းနေမြေတွေပေါင်နှံပြီးပွဲစားတွေကိုငွေပေးပြီးလာကြသူတွေများပါတယ်မြန်မာပြည်ထဲမှာအလုပ်ကန်ရှာဖွေဖို့အခက်အခဲတွေရှိတာကြောင့်မိသားစုစားဝတ်နေရေးအတွက်
လာပြီးတော့လုံးလုံးကန်ကြသူတွေအဖို့ကတော့အခုအဖမ်းစည်းတွေကြောင့်ဒုက္ခတွေပိုရောက်သွားစေတာပါနောက်ဆက်တွဲဖြစ်နိုင်တဲ့အကျိုးဆက်တွေနဲ့ပတ်သက်ပြီးတော့လည်းဆက်ပြောပြပါမယ်အဲဒီုံနဲ့မပြီးဘူးမပြီးဘူးမှာနောက်ဆက်တွဲရတဲ့ဗမာပြည်မှာလည်းခက်ခဲတွေဖြစ်မယ်နောက်ဆုံးတရားပုံမှန်မိသားစုထောက်ပံ့နေတဲ့လူတွေလည်းထောက်ပံ့မှုတွေရပ်ဆိုင်းသွားနိုင်တယ်အဲဒီတော့ထိုင်းစိုးကဘက်ကလည
ဒီမြင့်ကတော့အခုလိုပြောသွားပါတယ်။မမတိုင်ဝန်ဘက်ကဘုံမြန်းတို့ဆောင်ပေးဦးပဲရှိရဲဆိုအခုရန်ကုန်မြို့မှာခိုင်းမြန်မှာဒီဝင်လုပ်နေပါတယ်နော်။ဟုတ်။ဟုတ်ကဲ့။ဆွဲချက်တွေကတော့ခိုင်းလူကြီးဆင်းနေပြီးတော့ဟုတ်လား။ဘာဖြစ်ဖို့ရှိမှာပေါ့နော်။ဟုတ်ကဲ့။ဒီလိုတမတန်းနဲ့ရှိပြီးရှိနေတယ်။တရားမဝင်တဲ့လူကလည်းအများကြီးဖြစ်နေတယ်ဆိုတော့ဒီဖမ်းဆီးရုံနဲ့ဟိုနေရာပ ဒီရောက်တဲ့စစ်စစ်ဒံဝေရိုက်နေရာပြန်ပို့တော့လေမြန်မာနိုင်ငံဘက်ခြမ်းကနေဆက်စစ်ရေးဂိတ်တွေကနေငွေကြေးတောင်းခံတဲ့ပြဿနာတွေကလည်းဆယ်စုနဲ့နှစ်စုနီးပါးရှိသည့်တရားမဖြစ်ရှင်းပေးနိုင်သေးပါဘူးဒီလိုအခြေအနေတွေဖြစ်နေပေမဲ့လည်းတစ်ခါဖမ်းနိုင်ငွေကုန်ပြီးနောက်တစ်ချိန်လည်းထိုင်းနေဖို့ပဲပြန်ဝင်လာနေတာကြောင့်ထိုင်းမှာဖမ်းဆီးတွေများနေပေမဲ့လည်းထိုင်းရောက်မြန်မာလို့တမ
င်ပြပြချင်းအရှာဆက်ဆက်ဘက်ကတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ်ညပိုင်းအစီအစဉ်တွေမှာတော့ကျမရေးဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာစတဲ့သတင်းပတ်ဆင်ခန္ဓာတွေကိုနားဆင်ကြရမှာပါရှင်။အခုညနေဘက်နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါဦးမယ်ရှင
်။မွတ်စလင်များစုရှိတဲ့နိုင်ငံ6နိုင်ငံကအမေရိကန်ပြည်သူ့ကိုလာရောက်မဲ့သူတွေအနေနဲ့အမေရိကန်မှာမိသားစုဝင်အရင်းချတူဦးရှိဖို့ဓမ္မမို့စီးပွားရေးလုပ်ငန်းတစ်ခုကိုရှိဖို့လိုအပ်ကြောင်းသတ်မှတ်ချက်တွေပါဝင်တဲ့လူမှုကြီးကြပ်ရေးစီးမင်းတစ်ခုအမေရိကန်ကစတင်ကျင်းသုံးလာမှာဖြစ်ပါတယ်။အီရန်၊လီဘီးယား၊ဆိုမာလီယား၊ဆူဒန်၊စီးရီးယားနဲ့ယမန်နိုင်ငံတွေကပြည်ဝင်ဗီဇာလိုက်လျှောက်ထားတဲ့သူတွေလိုက်နိုင်ရမယ့်စီးမင်းတွေကိုတရားဝင်ထုတ်ပြန်မှုမရှိသေးပေမဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်ကို AP နဲ့ Reuters သတင်းဌာနတွေကမနေ့နောက်ပိုင်းမှာဖော်ပြခဲ့ကြတာပါ။ပစ္စယကိုလိုနီလက်အောက်ကနေတရုတ်နိုင်ငံအုပ်ချုပ်မှုအောက်ပြန်လည်လွှတ်ပြောင်းပေးခဲ့တဲ့အနည်း20ပြည့်ထိမ့်မှဖြစ်တရုတ်သမ္မတရှီချင်းဖြင့်ဟောင်ကောင်ကိုတောင်းချခီးစဉ်ဖြစ်ဒီကနေ့စတင်လိုက်ပါတယ်။ခီးစဉ်တွင်ဟောင်ကောင်ကျွန်းရဲ့ပထမဆုံးအမျိုးသမီးခေါင်းဆောင်ဖြစ်ကယ်ရီလင်ကျန်းသက်စာချိန်ဆိုမဲ့အခမ်းအနားကိုလည်းတရုတ်သမ္မတတက်ရောက်မှာပါ။ဟောင်ကောင်မှာတော့လွန်ကျွေးကိုတင်းကျပ်ထားပြီးတရုတ်သမ္မတရဲ့ခီးစဉ်မတိုင်မီမှာပဲဒီမိုကရေစီလိုလားတဲ့ဆန္ဒပြသူတစုကိုလည်းအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။ဗာတီကန်ကက်သလစ်ခရစ်ယာန်ကျောင်းတော်ကအစ်မြင့်တာဝန်ရှိသူတို့ကိုလိမ်မှုဆိုင်ရာရာဇဝမှုနောက်ကျောင်းနဲ့ဩစတြေးလျရဲတပ်ဖွဲ့ကတရားဆွဲဆိုလိုက်ပါတယ်။ရဲတပ်ဖွဲ့ကတော့ကက်သလစ်ဂန်းချုပ်ဆရာတော်ဂျော့ဂျ်ဘဲဘော်ဆွဆွဲချက်တွေနဲ့ပတ်သက်လို့တိုင်ကြားချက်တွေအများပြားလက်ခံရရှိထားကြောင်းသာပြောဆိုခဲ့ပြီးအသေးစိတ်ကိုတော့မပြောပါဘူး။ကက်သလစ်သာသနာပိုင်ပုပ်ဟန်မင်းကြီးဖရန်စစ်ရဲ့ဗနိုင်းဆရာအချံပေးရရှိချုပ်ဆရာတော်ဖဲကိုတော့ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့ကတရားရုံးမှာဒီလ18ရက်နေ့လာရောက်ထွက်ဆိုဖို့လည်းဆင့်ခေါ်ထားပါတယ်။ယူအန်နိုင်ငံမိုးဆူမြို့မှာအဲဆစ်သွေးကြွတွေဖြစ်စည်းလိုက်တဲ့သမိုင်းဝင်ဘလီးကြီးကိုယူရက်တပ်ဖွဲ့တွေပြန်လည်တင်းယူနိုင်လိုက်ပြီလို့ယူရက်ဆွေးရကဒီကနေ့ပဲပြောဆိုလိုက်ပါတယ်။လွန်ခဲ့တဲ့3နှစ်လောက်တုန်းကဒီဘလီးနေရာမှာပဲအဲဆစ်သွေးကြွဖွဲ့ခေါင်းဆောင်ကသူတို့ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရနေမည်ဖြစ်နေကြေညာထားတာပါ။မိုးဆူမြို့ကိုအဲဆစ်တွေလက်ကပြန်လည်တင်းယူဖို့ရှစ်လကြာထိုးစစ်ဆင်မှုတွေအရှိန်မြင့်လုပ်ဆောင်ခဲ့တာလည်းဖြစ်ပါတယ်
။ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရောက်ထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် Internet ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။နောက်နှစ်နာရီကြာည9နာရီမှာထုတ်လွှင့်တဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 32 50နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.